ကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံပါတီကိုတရားရုံးချုပ်ကဖျက်သိမ်းလိုက်တာကြောင့်တပါတီစနစ်အုပ်ချုပ်ရေးကိုပိုးပြီးခိုင်မာသွားစေပြီဖြစ်ပါတယ်။ဒီလိုရကြောင့်ကမ္ဘောဒီးယားမှာဒီမိုကရေစီတည်ဆောက်ဖို့နှစ်ပေါင်းများစွာကြိုးပမ်းခဲ့တာတွေတဲတဲရေတွန်ဖြစ်သွားပြီလို့ဝေဖန်သူတွေကပြောကြပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့နောက်ဆုံးအခြေအနေအကြောင်းကိုတော့ဒေးဗစ်ဘွိုင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါရှင်
။တရားစီရင်ကိုဥပဒေရုံးချုပ်ကတငင်းငယ်တဲ့ဆုံးဖြတ်ပြီးကမ္ဘောဒီးယားမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းလိုက်တယ်လို့ပါတီဝင်28ယောက်ကိုနောက်9နှစ်အတွင်းဘယ်လိုနိုင်ငံရေးလှုပ်ရှားမှုမျိုးမှမလုပ်ရဘူးဆိုပြီးတော့လည်းပိတ်ပင်လိုက်ပါတယ်။ဆိုရကိုဖြုတ်ချမဲ့ပြည်ပကြောတော်နောက်ခံပြုအစီအစဉ်တစ်ခုမှာပါဝင်ပတ်သက်တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP က CNRP ကိုဆွဆွဲပြီးတော့တရားစွဲခဲ့တဲ့ပေါ်တရားရုံးချုပ်က CPP ဘက်ကနေဆုံးဖြတ်ပေးခဲ့တာပါ။အစိုးရကိုဖြုတ်ချမဲ့ဘယ်လိုအကြံစီမျိုးကိုမှအားပေးတာမလုပ်ခဲ့ဘူးလို့အာဏာရပါတီကဆွဆွဲတာခံရတဲ့အမေရိကန်နဲ့တခြားပြည်ပနိုင်ငံတွေကငြင်းထားပါတယ်။နောက်နေ့မှာကျင်းပမယ့်အထွတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ဘွန်ကြီးချုပ်ဟွန်ဆန်ကအတိုက်အခံတွေကိုနှိမ်နင်းနေတာမှာအခုတရားရုံးချုပ်ဆုံးဖြတ်ချက်ကနောက်ဆုံးထွက်လာတာပါ။ဒီမတိုင်ခင်မှာ CNRP ခေါင်းဆောင်ခမ်ဆိုးခါကိုနိုင်ငံတော်ပုံကံမှုနဲ့ဆွဆွဲဖမ်းဆီးခဲ့ပြီးနောက်ဆက်တွဲအနေနဲ့ CNRP လွတ်တော်မှအများပြနိုင်ငံကနေထွက်ပြေးခဲ့ရပါတယ်။ကမ္ဘောဒီးယားမှာကျန်နေသေးတဲ့လွတ်လပ်တဲ့သတင်းစာတွေကတခုဖြစ်တဲ့ဒေကမ်ဘောဒီးယားဒေးလီသတင်းစာကိုလည်းပိတ်သိမ်းခဲ့ပါတယ်။အပေးဆောင်လာသေးတဲ့အခွင့်အကြေးကြံတော်များပေးဆောင်ဖို့အထောက်အဝေတွေကိုငွေတောင်းခံစာပို့ခဲ့ပြီးတဲ့နောက်သတင်းစာကိုပိတ်သိမ်းခဲ့တာပါ။ဒီအခွင့်အရေးကိစ္စဟာလုံခြံထားတာလို့သတင်းစာထုတ်ဝေသူတွေကပြောပါတယ်။ကမ္ဘောဒီးယားမှာယုံကြည်နယ်လောက်ဆရာတခုတည်းသောအတိုက်အခံပါတီကိုဖျက်သိမ်းလိုက်တာကြောင့်တပါတီစနစ်နိုင်ငံတကာနိုင်ငံဖြစ်သွားတယ်လို့ဒီမိုကရေစီထူထောင်ရေး25နှစ်ကျော်ကြိုးပမ်းခဲ့တာကိုညီကုန်းထုတ်သွားပြီလို့ဝေဖန်သူတွေကပြောပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီမျိုးစည်းချဖို့ကြီးမားတဲ့ရမွေပမာဏဒေါ်လာ 1.6 ဘီလီယံအစီအစဉ်နဲ့1992ခုနှစ်ကစပြီးကုလသမဂ္ဂကကူညီခဲ့တာပါ။အဲ့ဒီအချိန်ကစလို့ဒီမိုကရေစီမိကြအစိုးရတွေကိုကူညီဖို့ကုလသမဂ္ဂဝန်ထမ်းတွေအလုံးရင်းနဲ့လာရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားတွင်ခုပြောင်းရေးကုလသမဂ္ဂအာဏာပိုင်ခုတ်ကိုထူထောင်ပြီးလှုပ်ကန်ခဲ့ကြပါတယ်။ဒီလိုကူညီလှုပ်ဆောင်တာကြောင့်အာဏာရှင်အုပ်ချုပ်ရေးအဆုံးသတ်ဖို့ဖြစ်နိုင်ခြေရှိခဲ့ရုံနဲ့မကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကနေရောဒီကရေးထင်းနေမှုရောက်လာတဲ့ဒီပါတပ်ဖွဲ့ဝင်2000လောက်နဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့အကြောင်းဝယ်တွေကြောင့်မှာစီးပွားရေးပိုင်းနဲ့ကြောင်းလင်းလာခဲ့တာပါ။25နှစ်နီးပါးကြာပြီးဒီကနေ့မှာတော့အဲ့ဒီအခြေအနေတွေအားလုံးအဆုံးသတ်သွားခဲ့ပါပြီ။တရားဥပဒေစုံမဲ့ချက်ထွက်လာတဲ့ဂျာတာဘီနီမတိုင်ခင်အင်္ဂါနေ့တော့ကပဲကမ္ဘောဒီးယားသတင်းတော်နှစ်ဦးဖြစ်တဲ့အုံးချင်းင်းနဲ့ယန်းဆိုဒရင်တို့ကိုသေချာလုပ်မှုနဲ့ဆွဆွဲပြီးဖမ်းဆီးခဲ့ပါလေ။သူတို့နှစ်ဦးဟာဗီဒီယိုဖရီအရှာလွတ်လပ်သောအာရှအသံ RFA သတင်းဌာနရဲ့သတင်းတော်တွေဖြစ်တာကြောင့်RFA အတွက်သတင်းပို့တာကိုတချို့လုပ်တယ်လို့ဆွဆွဲဖမ်းဆီးခဲ့တာပါ RFA သတင်းဌာနကတော့အစိုးရကသူတို့လုပ်ငန်းတွေကိုအနှောက်အယှက်ပေးတယ်ဆိုပြီးပြီးခဲ့တဲ့လကပဲကမ္ဘောဒီးယားမှာသတင်းလုပ်ငန်းတွေကိုရပ်ထားခဲ့ပြီးပါပြီ။ဒေယုံကျုပ်ဆုံးမဲ့ချက်မတော်ခင်ညမှာ Ad Hoc နဲ့ Ricardo တို့လိုထင်ရှားတဲ့လူအခွင့်အရေးဖွဲ့ရုံးတွေမှာစာနာပြောက်သူတွေကိုလက်ခံထားသလားဆိုတာရဲတပ်ဖွဲ့စစ်ရဲတပ်ဖွဲ့နဲ့အစောင့်တပ်ဖွဲ့တွေပေါင်းပြီးဝင်ရောက်ရှာဖွေစစ်ဆေးခဲ့တဲ့လို့မျိုးတော်ရဲ့အဓိကလမ်းမကြီးတွေမှာလည်းအသားစီးတွေချထားခဲ့ပါတယ်ခင်ဗျာ။